နိုင်ငံတော်အကြီးအကဲပြက်စီမှုနဲ့တရားစွဲဆိုခံရတဲ့မစိုးရိမ်ကြောင်းတိုက်ဆရာတော်ဦးဝီရတူရဲ့အမှုကိုမျက်ပွယ်မှာစစ်ဆေးဖို့တရားရုံးကဒီကနေ့ပဲအမိန့်ချမှတ်လိုက်ပါတယ်။တချိန်တည်းမှာပဲရဲတပ်ဖွဲ့ကအလို့ရှိနေတဲ့ဦးဝီရတူကိုထောက်ခံသူတွေကခွင့်ပြုမိတ်မရှိဘဲနဲ့ဆူတောင်းပွဲတွေကျင်းပနေတဲ့အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။အဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်။
မင်းငါးရင်းနေကရန်ကုန်မြို့မှာဟောပြောရတဲ့ပတ်သက်ပြီးနောက်ပိုင်းကအုပ်ချုပ်ရေးမှူးကတရားလိုပြုလုပ်ကနိုင်ငံတော်ကြီးကိုပြစ်စီမှုပုံမှန်တင်းနေလေးကကြီးနဲ့တရားစွဲဆိုခံထားရတဲ့ဆရာတော်ဦးဝီရတူကိုဒုတိယဝန်တက်တန်းကျော်လွန်ခြင်းပြီးဖမ်းဆီးရမည်ရင်းမရှိတဲ့အတွက်မျက်ကွယ်မှာအမှုစစ်ဆေးဖို့နောက်ပိုင်းခရိုင်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်ဒီနေ့မှာတော့တရားရုံးကိုရဲကဝန်အပ်လိုက်ပြီးတရားရုံးကရုံးလူထုံထုံကြီးနဲ့ဆက်စစ်မယ်လို့ဒုတိယရဲမူကြီးမျိုးစုစုကပြောပါတယ
်။အော်ဟုတ်ကဲ့ကျွန်တော်တို့လိုတရားဝန်ကိုဥတီဖို့အတွက်ကျွန်တော်တို့လိုက်ရှာတယ်ပေါ့။ဆရာတို့တက်တော့မတွေ့ဘူးပေါ့။မတွေ့တာနဲ့ကျွန်တော်တို့ကဝန်အတီးဖြစ်လို့ရတာနဲ့ဒီကင်းကဝန်ကိုတရားရုံးကိုပြန်သွင်းလိုက်ပါတယ်ဗျာ။တရားရုံးဘက်ကတော့ဆက်စစ်ကြရှိတာဆက်စစ်မှာပါဗျာ။အဲ့တော့တရားရုံးဘက်က
ပထမဝန်တန်းကျော်လွန်ခြင်းမှာဆရာတော်ဦးရင်သူကိုဖမ်းဆီးမိရာမရှိတဲ့အတွက်ရာဇဝတ်ကျင့်သုံးဥပဒေပုံမှန်၅တိနှစ်အရာရာဇဝတ်ထွေထွေမှုဖွင့်ခဲ့ပြီးဝန်ပြည့်ပြည့်ကြီးညာခဲ့ပါတယ်။ဒီလိုမျက်ကွယ်စစ်ဆေးခြင်းအပြင်အမှုရင်ဆိုင်ရသူဟာတရားလိုရဲ့ထွက်ဆိုချက်တွေကိုခြေပခွင့်ရမှာမဟုတ်သလိုပြန်လည်စစ်မေးခြင်းနဲ့ပြုလုပ်လို့ရမှာမဟုတ်ပါဘူး။မျက်ကွယ်စစ်ဆေးရတဲ့ပတ်သက်လို့တရားလိုတော်ရှိနေဦးခင်မောင်စောကအခုလိုရှင်းပြပါပါတယ
်။အခုကျမျက်ကွယ်စစ်ဆေးတဲ့အခါကျတော့တရားလိုဘက်ကတင်ပြတယ်မြတ်အဲ့ဒီအားလုံးကိုကန့်ကွက်ခြင်းမရှိဘဲနဲ့တရားရုံးကစစ်ဆေးပေးရမယ်အနေထားဖြစ်တယ်။ဒါတစ်ချက်။နောက်တစ်ခုကဒီတရားလိုအပါအဝင်တရားလိုပြတက်တည်တွေကိုစစ်ဆေးတဲ့အခါမှာပြည်ခံဘက်ကနေအရေးကြီးတဲ့အင်တန်တန်မိုးရှိတဲ့အခွင့်အရေးဖြစ်တဲ့ပြန်လည်စစ်ဆေးခွင့်ပေါ့။ပြန်လည်စစ်ဆေးခွင့်ဆိုတော့တက်တည်တွေရဲ့ထွက်ဆိုချက်တွေကြီးဆိုင်မာခြင်းရှိမရှိ။မှန်ကန်ခြင်းရှိမရှိ။ဒါတွေကိုတရားရုံးကစဉ်းကျင်သုံးသပ်နိုင်အောင်မိကုန်းတွေတည်ဆောက်ပြီးတော့ပြန်လည်ပြီးခြေဖြတ်တဲ့ပြန်လာမိကုန်းတွေထုတ်ဆင်းဝင်ဒါတို့အခွင့်အရေးဆုံးရှုံးသွားတဲ့အတွက်ဟိုပြောမှဆိုတေလိုဘက်ကနေမှတိထောက်တာတွေကပဲတရားရုံးရဲ့မှတ်တမ်းအဖြစ်နဲ့ဖြစ်သွားမယ်တေလိုဘက်ကခြေဖြတ်ခွင့်တွေပါမသွားဘူ
းဆရာတော်ဦးရတကူတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာလူထောင်ကြီးစုဝေးပြီးစုတောင်းပွဲတွေလုပ်ကြပါတယ်မင်းကြီးကမြို့တော်ခမ်းမရှိမှာပြုလုပ်တဲ့ဆူတောင်းပွဲမှာပါဝင်တဲ့တန်ကတော့၄ပါးနဲ့လူ၅ယောက်ကိုရင်းစုစီပုံမှန်နဲ့အမှုဖွင့်ထားပါတယ်။ဒီလိုခွင့်ပြုမှုမရှိဘဲလူစုလူဝင်နဲ့ချိတက်ဆူတောင်းပွဲတွေလုပ်တာတွေကိုတရားဥပဒေစိုးမိုးရေးအတွက်တိတိကျကျကန့်ကွက်တင်တယ်လို့သုံးသပ်တာကလူမှုတဟဆာတာပေါ်ဆောင်ရေးအဖွဲ့ကကိုတက်ဆွေဝင်ပါ။ဟ
ောတကယ်တိတိကျကျဖက်တာမျိုးလို့ခုလိုလေးပဲ။ဟောတိတိကျကျကန့်ကွက်တာမျိုးလို့ခုလိုလေးပဲ။ဒီတက်ပုံပြီးတော့ဟောတိတိကျကျဟောဖက်လိုက်မှာတရားဥပဒေစိုးမိုးရေးကိုကျွန်တော်တိတိကျကျလုပ်နေတာ။ဖြစ်နေတယ်အဲ့လိုမပေါ်လို့ဆိုတော့ဒီလူတွေကလည်းပြဿနာမျိုးလို့ရှာနေပါပဲဒါနဲ့ဒီတည့်ရလူတွေကတော့မဟုတ်ဘူးမတည့်ရဒီအခြေခံလူသားတွေကိုတော့ဒီအဲ့လိုဆွဲခေါ်သွားပြီးတော့ရောက်တော့ထွက်လာတော့ဒီပြဿနာရှာပြီးတော့ဖြစ်ပါလိမ့်မယ
်ဆရာတော်ဦးဤသူဘက်ကတော့ဓမ္မဇနဲ့အရင်ယူပြီးမှအာနာဇနဲ့အရင်ယူခံမယ်လို့ပြောဆိုနေပြီးမယ်ရန်ကုန်တိုင်းသံဃာနိုင်ကဖွဲ့ကတော့ဩဝါဒပေးမယ်အစီအစဉ်ကိုဆိုင်းငံ့ထားတယ်လို့ဩဝါဒပေးတာကိုမလိုက်နိုင်ရင်တန်ခါစီမင်းဥရင်နဲ့ထပ်ပြီးအရင်ယူဆောင်ရွက်မယ်လို့သံဃာရင်းနဲ့ယဉ်ကျေးမှုဝန်ကြီးဌာနကထိန်းထုတ်ပြန်ထားပါသေးတယ်။ဒါအပြင်ဦးဤသူကိုအခုလိုတရားစွဲတာဟာဘိုးအစိုးရကရန်ကုန်တိုင်းအစိုးရကိုညှဉ်းပန်းခဲ့တာဖြစ်တယ်လို့နိုင်ငံတော်တမန်တော်ရုံးပြောခွင့်ရဦးစောထေကပြောဆိုထားပါတယ်ခင်ဗျာ။